Ukraine နိုင်ငံအတွက်ရေးပေါ်ကာဝေးရေးအထောက်ပံ့ဖြင့်ဒေါ်လာ13ဘီလီယံကျော်နဲ့ဒီနှစ်ကုန်ပိုင်းထိလူသားချင်းစာနာထောက်ကူမှုအတွက်နောက်ထပ်ဒေါ်လာ10ဘီလီယံချထားပေးဖို့ Congress ကို American သမ္မတ Joe Biden အစိုးရကပန်ကြားထားပါတယ်။ Russia ချွတ်ချော့စစ်ကြာမြင့်လာနေပြီးအခိုင်အမာခြေကုပ်ယူထားတဲ့ Russia တပ်ဖွဲ့တွေကို Ukraine ကတံပြန်ထိုးစစ်ဆင်းနေချိန်မှာပဲငွေကြေးအမြောက်များထပ်မံထောက်ပံ့နိုင်မှုဖြစ်ပါတယ်။ Ukraine ရန်ပုံငွေအတွက်နောက်ဆုံးပန်ကြားခဲ့တဲ့2022ခုနှစ်တုန်းကတော့လွယ်တကူအတီးပြုတ်ပေးခဲ့တာဖြစ်ပေမဲ့အခုချိန်မှာတော့အခင်းကျင်းကမတူညီတော့ပါဘူးစစ်ပွဲပေါ်တန်တရားရှိနေတဲ့ Republican Party ခေါင်းဆောင် Donald Trump ကိုထောက်ခံရေးအတွက် Republican Party ဦးဆောင်တဲ့အောက်လွှတ်တော်မှာအကြီးအကျယ်ဖိအားပေးခံနေရတာပါဒါနဲ့အတူဒီကိစ္စပေါ်နိုင်ငံရေးရကွဲပြားမှုကလည်းထိထွားလာနေပါတယ် American ရဲ့ထောက်ခံမှုကလည်းတဖြည်းဖြည်းချင်းလျော့လာနေတာပါသမ္မတဘိုင်ဒန်အစိုးရက Congress ကိုပန်ကြားထားတဲ့တခြားစီစဉ်နေတဲ့မှာတော့မုံတိုင်းတွေအပူချိန်ပြင်းထန်လွန်ကဲတဲ့ရာသီနဲ့ရင်ဆိုင်နေရတဲ့ပြည်တွင်းအတွက်လည်းပြည်ထောင်စုသဘာဝဘေးဒဏ်ဆိုင်ရာရန်ပုံငွေမှာဒေါ်လာ12ဘီလီယံထပ်ဖြစ်ဖို့လဲပါဝင်ပါတယ်။ဒါအပြင်မက္ဆီကိုနဲ့နယ်စပ်နိုင်ငံတောင်ပိုင်းမှာလုံခြုံရေးမြင့်တင်ရေးအတွက်ရန်ပုံငွေလဲပါဝင်ပါတယ်။အစိုးရကကွန်ဂရက်စ်တံပန်ကြားထားတဲ့အစီအစဉ်တစ်ခုလုံးကဒေါ်လာ40ဘီလီယံရှိပြီးပြည်ထောင်စုအသုံးစရိတ်ဖြတ်တောက်လျှော့ချရေးထပ်မတိုးရေးတွန်းတွန်းတိုက်တိုက်ဆောင်ရွက်နေကြတဲ့ Republican တွေအတွက်တော့အလွန်များပြားတဲ့ပမာဏဖြစ်ပါတယ်။